ငံပိုင်စိတ်ယုံလုပ်ငန်းတွေကိုပုဂ္ဂလိကပိုင်ပြောင်းလဲပြီးတဲ့နောက်မှာဘလို့များအခက်အခဲများရှိလာလဲခင်ဗျ။အ
ဲနိုင်ငံပိုင်စိတ်ယုံနေတဲ့လုပ်ငန်းတွေကိုပေါ့နော်ပုဂ္ဂလိကကိုလွှဲပြောင်းတဲ့အချိန်မှာမူဝါဒတွေမခိုင်မာတဲ့အတွက်ပေါ့နော်နိုင်ငံတော်တိုင်းပြည်နိုင်ငံတော်အတွက်နဲ့ဒီဝန်ထမ်းတွေအတွက်နင်းနာနေတာကိုအများကြီးတွေ့ရှိရပါခင်ဗျ
။ဘလို့ချက်တွေလို့ပြောလို့ရမလဲခင်ဗျ။
ဘလို့ချက်တွေတွေ့ဆိုနိုင်ငံတော်အတွက်ပေါ့နော်ငကိုတော့ထုတ်လုပ်နေတဲ့လုပ်ငန်းတွေလက်ပတ်နေတဲ့လုပ်ငန်းတွေဟာလက်ရှိရပ်ဆိုင်နေပြီးတော့တခြားပေါ့နော်ဒီဆက်ယုံမှာငကိုမူလလုပ်ငန်းတွေမဟုတ်ပဲတခြားလုပ်ငန်းတွေအဲ့ဒါသူတို့လုတ်ကင်နေတာကိုတွေ့ရတယ်လက်ရှိဝန်ထမ်းတွေအနေနဲ့တော့မိမိတို့ရဲ့မူရင်းလုပ်ငန်းတွေမဟုတ်တဲ့အတွက်လုတ်ကင်မှုအခက်အခဲရှိသလိုအချို့ကလည်းအလုံးမလုတ်ပါဘူးပေါ့နော်အလုံးမလုတ်ပါပဲနဲ့ဒီတိုင်းနေရတဲ့အတွက်ဝန်ထမ်းတွေအနေနဲ့ဟာလာဒီခုဆိုရင်စိတ်တွေနဲ့နေ့တိုင်းနေ့စဉ်နဲ့မြကြုံတွေ့နေရတယ်အဲ့ဒီရပါတယ်မှာမှအလုပ်ဖြုတ်တာတွေနေရာပြောင်းရွှေ့တာတွေလုပ်ငန်းနဲ့မသက်ဆိုင်တဲ့အဥ္စာတွေခိုင်းစေတာတွေကိုဖြစ်တယ်တွေ့ရပါတယ်ခင်ဗျာ
အစိုးရဘက်ကလည်းပုဂ္ဂလိကပိုင်လွှဲပြောင်းရေးကော်မရှင်ကိုဖွဲ့စည်းခဲ့တာဆိုတော့တို့ရောဘာတွေများအထောက်ပံ့ရှိလဲခင်ဗျ။အ
ဲလက်ရှိပုဂ္ဂလိကဟိုနေပေါ့နော်ဒီလွှဲပြောင်းရေးကိုကော်မတီတရဖွဲ့ထားတယ်ပေါ့နော်ကျွန်တော်တို့လည်းဖွဲ့ထားတော့ကြာပြီတော့မကြာသေးခင်ကမှဒီဥစ္စာကိုထဲထဲဝင်သိရတယ်ပေါ့နော်လက်ရှိတော့ကျွန်တော်တို့တို့နဲ့စကားပြောတာတွေတို့လှုပ်ဆောင်တာတွေတော့တိတ်မတွေ့ရသေးဘူးပေါ့နော်ကျွန်တော်တယောက်တည်းအမြင်ပေါ့နော
်ဒီစနစ်ဘက်မှာလည်းအဲ့ဒီပုဂ္ဂလိကပိုင်လွှဲပြောင်းရေးကော်မရှင်မှာတကယ်ကိုအလုံသမားတွေကိုစားပြုပြီးတော့မပါဘူးဆိုရင်ဝေဖန်မှုတွေလည်းရှိတယ်။အစိုးရဘက်ကဒါတွေများဘယ်လိုများပြုပြင်ပြောင်းလဲပေးတဲ့လဲ
အဲကျွန်တော်တို့အနေနဲ့လည်းတွေ့ပါရပါဒီအလို့သမားနဲ့ပတ်သက်ရင်အလို့သမားဝန်ကြီးဌာနအနေနဲ့ပေါ့နော်ထဲထဲဝင်ဝင်ပါဝင်တင်နေပေါ့နော်နောက်ပြီးတော့ကျွန်တော်တို့ဒီမှာတကယ်ဖြစ်ပျက်နေတဲ့အလို့သမားအလို့သမားတွေဆိုလည်းဒီကုအလို့သမားအဖွဲ့အစည်းတွေရှိပါတယ်ဗျာဒါသူထဲထဲဝင်ပေါ့နော်အလို့သမားတွေဒုအလို့သမားကိုကိုစားပြုတိုင်းတဲ့လူတွေနဲ့လည်းဆွေးနွေးဖို့လိုတယ်ဗျာဒါမှလည်းဟာလာအလို့ရှင်အလို့သမားအစိုးရဆိုတဲ့သုံးပွင့်ဆိုင်ပေါ့နော်ဒီမှာဒီဆက်ယုံတွေအလို့ယုံတွေလွှဲတဲ့ဆိုတာအလို့ရှင်အလို့သမားသုံးပွင့်ဆိုင်ဖြစ်တယ်ပေါ့နော်သူတို့ဒီအလို့ရှင်အလို့သမားသုံးပွင့်ဆိုင်ထဲထဲဝင်ဝင်ပါမတာလျင်ကျွန်တော်တို့ကဟာလာဒီဥစ္စာတွေဒီတော့ကောင်းမွန်ဟာဖြစ်လာပါဟုတ်ကဲ
့ခင်ဗျာဒီလိုဆိုရင်ပေါ့လေဒီအစိုးရဘက်ကလက်ရှိလုပ်နေတဲ့အခြေအနေနဲ့ဒီလက်တွေ့ဒီအလုပ်သမားတွေရင်ဆိုင်နေရတဲ့အခြေအနေကဘယ်လိုများခွာချက်များချိနေလဲခင်ဗျာ
အဲလက်ရှိလုပ်တယ်ဆိုတာလက်ရှိအစိုးရအသင်းနေနေရတော့เนาะကျွန်တော်တို့တွေ့တာတော့သူ့အနေနဲ့လည်းဘယ်လိုအခက်အခဲတွေအများကြီးဖြေရှင်းနေတာတွေ့ရတာပေါ့เนาะဟိုအားလုံးကိုသူကဖြေရှင်းနိုင်စွမ်းတော့မရှိသေးဘူးဆိုပေမဲ့ကျွန်တော်တို့အလုပ်သမားတွေနေနေရတော့เนาะအစိုးရအသစ်ကိုဘယ်လိုပြောမယ်ပြစ်ပြောတာတည်းဆိုင်ရင်ကျွန်တော်တို့ကိုလည်းဟာလာမျက်ချေမပြတ်ဘဲနဲ့ကျွန်တော်တို့ကိုလည်းစောက်ကြည့်ပြီးတော့လှုပ်ဆောင်ပေးပါလို့ပဲကျွန်တော်တို့ကပြောလို့ရပြောချင်ပါတယ်ခင်ဗျာ
ဒီနေ့ကျဆွေးနွေးပွဲရလာတဲ့ချက်တွေကိုဘယ်လိုများရှင်းဆက်လှုပ်ဆောင်သွားဖို့ရှိလဲခင်ဗျာအ
ဲကျွန်တော်တို့ကဒီနှစ်ရက်တာရလာတဲ့ဆွေးနွေးပွဲအချက်တွေနဲ့ကျွန်တော်တို့ကတခုပါဗောနော်ကော်မတီပေါ့ဘ ഹു ကော်မတီတရအဖွဲ့စည်းသွားဖို့ကျွန်တော်တို့ဟိုလုပ်မယ်လုပ်ပြီးတော့ဒီဘ ഹു ကော်မတီရတွေပြီးတော့တနိုင်ငံလုံးခြုံငုံပြီးတဲ့အလို့သမားတွေပါဝင်ဒီနော်နိုင်ငံပိုင်ဆက်ယုံတွေပါဝင်လာဖို့လိုတယ်ဗောနော်ဒီကနေ့ကျွန်တော်တို့ဘုံသဘောတူညီတွေထုတ်ပြီးတော့ဘုံတောင်းဆိုသွားမယ်ဗောနော်လက်ရှိအစိုးရနဲ့လည်းကျွန်တော်တို့သဘောဝိုင်းတခုမှထိုင်ပြီးတော့ဘယ်လိုဖြေရှင်းရမယ်ဘယ်လိုဆက်လေးလှုပ်ဆောင်အောင်ကျွန်တော်တို့ဆွေးနွေးကြပါတယ
်ဒီရန်ကုန်တိုင်းပို့ဆောင်ရေးမာတာသားကဒီအလို့သမားကိုယ်စားလှယ်လည်းတက်တယ်ပြီးတော့ကျွန်တော်ဝမ်ပေါင်းကလည်းကိုယ်စားလှယ်လည်းတက်တယ်ဆိုတော့သူတို့ကအဓိကဘယ်ချက်တွေဆွေးနွေးရဆိုတာလေးရှင်းပြပေးပါလား
သူတို့ကတော့ဘယ်ချက်တွေဆွေးနွေးဆိုတော့နိုင်ငံပိုင်ကနေပုဂ္ဂလိကကိုပြောင်းတဲ့ခါမှာပေါ့နော်ဒီသူတို့တွေကဘယ်လိုကုစားပေးမလဲချို့ကြတော့လေဟလာခုနဝမ်ပေါင်းတို့ဘာတို့ကလည်းသူတို့ကြတော့လေလွှဲပြောင်းပြီးတော့ဘာအခွင့်အရေးမှမခံစားဘူးပေါ့နော်သူတို့တွေနိုင်ငံဝင်နေဖြစ်ပြီးပင်စင်နေမခံစားရတာရှိပေါ့နော်ဒါတွေကိုအစိုးရအနေနဲ့ဘယ်လိုပြန်လဲကုစားပေးမလဲပေါ့လက်ရှိဟလာခုဟိုမထာသားလုပ်ငန်းဆိုရင်လည်းသူတို့လွှဲပြောင်းနေပြီပေါ့နော်ဟလာဒီခုရှေ့မှာလည်းဒီလိုလွှဲပြောင်းလဲဒုက္ခတွေအခက်အခဲတွေဖြစ်တယ်ပေါ့နော်သူတို့အနေနဲ့လည်းဒီဒုက္ခအခက်အခဲတွေမပါဝင်ရအောင်ဟလာဘလူးအချက်လက်လေးတွေနဲ့လှုပ်သွားမယ်ဆိုတော့သူတို့လည်းဆွေးနွေးပါလေခင်ဗျာ
ခုလိုဖြစ်ချပေးအတွက်ကိုအောင်ကျော်ထွန်းနိုင်ဦး RFA ကကျေးဇူးတင်ပါတယ်ခင်ဗျာ